ဒီအခုဒုတိယကြိမ်လွတ်တော်တက်တန်းမှာပေါ့နော်ဒီကိုယ်စားလှယ်အသစ်တွေကိုဆရာတို့အနေနဲ့နိုင်ငံတကာအဖွဲ့ဝင်တွေပါနိုင်ငံတကာကလွတ်တော်ကိုယ်စားလှယ်တွေပါဝင်ပြီးတော့လာရောက်ပြီးတော့လွတ်တော်ဆိုင်ရာလုပ်ငန်းတွေဆွေးနွေးကြတာတွေရှိတယ်ပေါ့အဲ့ဒီဟာကအဓိကဘာကြောင့်လို့လဲဆရာဘယ်လိုမြင်ပါလဲ
ပထမတော့ကျွန်တော်တို့ဒီလွတ်တော်ကိုယ်စားလှယ်တွေရဲ့အရေးသွေးတိုးမြင့်မှုပါအဲ့နေရာမှာကျွန်တော်တို့တင်နန်းဆိုတဲ့ပုံစံမျိုးကျွန်တော်မဟုတ်ပါဘူးတင်နန်းဆိုလို့ရှိရင်တော့တို့တွေကလိလာသူတယောက်ကျန်တဲ့သူကအားလုံးကပို့ချတဲ့သူပဲဖြစ်ပါလိမ့်မယ်အဲ့ဒါမျိုးကျွန်တော်မဖြစ်ဖို့အတွက်ကျွန်တော်တို့တွေကနိုင်ငံတကာကဒီလွတ်တော်အမတ်เนาะဒီလိုမျိုးလှုပ်ဆောင်ခဲ့တဲ့သူတွေအားလုံးကကျွန်တော်15ယောက်လို့ကျွန်တော်ဖိတ်ခေါ်ပါတယ်။သူတို့အတွေ့အကြုံတွေတင်ပြတယ်။အဲ့ဒါကိုလွှတ်တော်ကိုယ်စားလှယ်တွေကမြန်မာပြည်ကလွှတ်တော်ကိုယ်စားလှယ်လွတ်လွတ်လပ်လပ်မေးနိုင်မှုအတွက်ကျွန်တော်စီစဉ်ထားပေးတယ်။လှုပ်ဆောင်တဲ့နေရာမှာအုပ်စုလိုက်ဆွေးနွေးပွဲတွေပေါ့เนาะ။အဲ့ဒီနေရာမှာကျွန်တော်မြန်မာနိုင်ငံမှာဘာတွေကြုံတွေ့ရလဲ၊ဘာတွေဖြစ်သင့်လဲ၊ကိုယ်တကယ်လုပ်မယ်ဆိုဘယ်လိုလုပ်နိုင်မလဲဆိုတာကိုယ့်ဘောက်ကိုအတွေ့အကြုံဖလှယ်တဲ့အရာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကနိုင်ငံတကာလာပြီးတော့ဒါမျိုးလုပ်ရမယ်ဆိုပို့ချတဲ့ပုံစံမျိုးမဟုတ်ဘဲနဲ့အတွေ့အကြုံယူပြီးတော့ကိုယ့်ရဲ့လှုပ်ဆောင်မဲ့လွှတ်တော်ကဏ္ဍကာလအသင်းမှာအကောင်းဆုံးဘယ်လိုနည်းနဲ့ကျွန်တော်တို့လှုပ်ဆောင်နိုင်မလဲဒီတိုင်းပုံလူကူးဖို့မဟုတ်ပါဘူး
တရားအနေနဲ့ဘယ်အပိုင်းကိုအဓိကထားပြီးသင်ကြားနေပါသလဲခင်ဗ
ျကျွန်တော်ရဲ့အဓိကကတော့ဒီလွှတ်တော်တွင်မှာကိုယ့်ရဲ့မင်းစနာနေရဲ့ constituency တွေမှာရှိတဲ့ပြည်သူရဲ့အတန်ကိုဘယ်လိုနားထောင်မလဲအဲ့ဒါတွေကဘာကြောင့်အရေးကြီးလဲဆိုတဲ့အပိုင်းကိုကျွန်တော် panel discussion မှာကျွန်တော်ဝင်ရောက်ပြီးပြောကြားမှာဖြစ်ပါတယ
်ပြီးခဲ့တဲ့လွှတ်တော်မှာတော့ဒါမျိုးသင်ကြားတာတွေမရှိသလောက်နေတယ်ပေါ့နော်ဒီလွှတ်တော်တတိုင်းအစမှာပဲဒီလိုလွှတ်တော်ကိုယ်စားလှယ်တွေကိုစပြီးတော့သင်ကြားမှုတွေစလုပ်ခဲ့တယ်ဒါဘာကြောင့်လဲထင်ပါလဲဘယ်လောက်ထိဒီတင်နှံပြီးသွားရင်တော့ထိရောက်မယ်လို့ဆရာသုံးသပ်ပါလေခင်ဗ
ျပြီးခဲ့တဲ့လွှတ်တော်မှာကျွန်တော်တို့သုံးသပ်မှုတွေလှုပ်ဆောင်ခဲ့ပါတယ်ဒီလွှတ်တော်ကိုယ်စားလှယ်တွေနဲ့ဒီလိုမျိုးကိစ္စတွေကိုအတွေ့အကြုံတွေယူသင့်တယ်တခြားနိုင်ငံတွေမှာဘယ်လိုလှုပ်ဆောင်လဲဆိုတာကိုလေ့လာသင့်တယ်ဆိုတော့အကြံပေးချက်လေးဖြစ်တဲ့အတွက်ဒီဟာကိုအကောင့်တွေဖော်တဲ့အနေနဲ့လှုပ်ဆောင်တာဖြစ်ပါတယ်ခင်ဗျအဲ့တော့ဘာအကျိုးရှိလာမလဲဆိုရင်တော့တခုဆိုလို့ရှိရင်အတွေ့အကြုံရှိတဲ့လွှတ်တော်ကိုယ်စားလှယ်ရှိတယ်လို့အခုမှအသိရွေးချယ်တင်မြှောက်ခံတဲ့လွှတ်တော်ကိုယ်စားလှယ်တွေရှိတယ်အဲ့တော့သူတို့တွေအနေနဲ့လွှတ်တော်မှာနော်ပြည်သူကိုယ်စားလှယ်တရအနေနဲ့ဆိုရှင်ဘယ်လိုမျိုးပုံစံတွေရှိရမလဲသူတို့ရဲ့တာဝန်တွေကဘာလဲပြီးရင်လွှတ်တော်ရဲ့အခန်းကဏ္ဍကဘယ်လိုဖြစ်တင်လဲနောက်တော့ကိုယ့်ရဲ့ပြည်သူလူထုရဲ့အတန်ကိုဘယ်လိုနားထောင်မလဲဆိုတာရှင်းရှင်းလင်းလင်းသိလာလေသူတို့ရဲ့တာဝန်တွေပို့ပြီးတော့ကြည်လာမယ်သူတို့ရဲ့ပုံမှုပြီးတော့ထက်မြက်တဲ့ကျွန်တော်အရေးချင်းတွေကိုဖော်ထုတ်နိုင်မယ်နောက်တစ်ခုကဒီအခုချိန်မှာကျွန်တော်တို့ကလွှတ်တော်ကိုစပြီးတော့ခေါ်တာမကြားသေးပါဘူးအဲ့တော့တတော်ကိုယ်စားလှယ်ကြီးတဲ့မှာလဲတယောက်နဲ့တယောက်အတွေ့အကြုံဖလှယ်တဲ့ကိစ္စမျိုးလောက်တာနေမရှိသေးဘူးခင်ဗျဒီတိုင်တန်းပြီးတော့ပဲလွှတ်တော်ကိုတက်ရောက်တာပဲရှိတယ်ဆိုတော့ကျွန်တော်ဒီလိုလှုပ်ဆောင်ခြင်းအားဖြင့်အချင်းချင်းကျွန်တော်အတွေ့အကြုံဖလှယ်နိုင်တာတွေသိကျင်တာတွေကိုနိုင်ငံတကာအတွေ့အကြုံနဲ့ရှင်းပြီးတော့မေးလာတာတွေနောက်ကစုပေါင်းလှုပ်ဆောင်နိုင်တဲ့စိတ်ဓာတ်တွေတိုးတက်လာမယ်လို့တော့ကျွန်တော်တကယ်ယုံကြည်ပါတယ်
ဒီလွတ်တော်ရဲ့ကျင်းပခြင်းတွေဟာဒီ10မိနစ်15မိနစ်လောက်ပဲရှိတယ်။ဒီဟာနောက်ပိုင်းမှာထိရောက်ပါမလား။ပြည်သူတွေမျှော်လင့်သလိုမျိုးဒီမိုကရေစီပေါ်ဆောင်နိုင်ပါမလားဆိုတဲ့ဟာမျိုးမျိုးဝေဖန်သုံးသပ်နေကြပါတယ်။ဆရာအနေနဲ့ရောဘယ်လိုမြင်ပါလဲမြတ်ဘယ်လိုသုံးသပ်ပါလဲမြတ်
ကျွန်တော်တို့ဒီလိုမျိုးအချိန်ကြီးကျင်းပတယ်ဆိုတာကတကယ့်ကိုပွဲကြီးကိုမသွားခင်ကျွန်တော်ပွဲငယ်လေးကျင်းပတယ်လို့ကျွန်တော်ယူဆပါတယ်။အခုလိုမျိုးကျင်းပတယ်ဆိုတဲ့ဟာကဘာလဲဆိုတော့လူအပ်တလောက်ကိုတိကထားလှုပ်ဆောင်နေတချိန်နဲ့မှာလေလွှတ်တော်အမတ်ကိုယ်စားလှယ်တွေရဲ့စွမ်းရည်မြင့်တင်ရုံနဲ့တချိန်နဲ့မှာဆောင်ရွက်နေတာဖြစ်ပါတယ်အဲ့တော့လွှတ်တော်မကျင်းပါလို့ဒီလွှတ်တော်အမတ်တွေကဒါကျွန်တော်တို့ဘာမှမလုပ်ဘဲထိုင်နေတာမဟုတ်ပါဘူးအရေးသွေးတိုးမြင့်မှုရဲ့လွှတ်တော်ရဲ့လုပ်ငန်းတွေပုံမှန်သဘောပေါက်ဖို့ရဲ့သူတို့လှုပ်ဆောင်နေတာရှိသလိုပြောင်းလဲရေးကဏ္ဍတစ်ခုကိုလည်းဖြတ်တန်းမှုအတွက်တာဝန်ရှိတဲ့သူတွေကလည်းမနာမနေကြိုးစားနေတာဖြစ်ပါတယ်ဒါကြောင့်မလို့ကျွန်တော်တို့အခုချိန်မှာကတော့လွှတ်တော်ရဲ့အစီအစဉ်ညံကောင်းညံမယ်ဒါပေမဲ့တကယ့်ကိုအရေးကြီးတဲ့လှုပ်ဆောင်မှုဖြစ်ဖို့အတွက်အသွင်ကိုကူးပြောင်းနေတယ်လို့ကျွန်တော်ယုံကြည်ပါတယ်
အခုဒီဒုတိယကြိမ်လွှတ်တော်တက်တန်းကြီးမှာပါဝင်လာတဲ့လွှတ်တော်ကိုယ်စားလှယ်တွေကပညာရေးချင်းအနေနဲ့ဘလို့ဆိုတဲ့ဟာမျိုးတွေနဲ့သုံးသက်ဝေဖန်နေကြလည်းရှိရပေါ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီပညာရေးချင်းရဲ့နိုင်ငံရေးအတွေ့အကြုံရဲ့ဆိုတဲ့နေရာမှာဘလို့မျိုးပိုင်းခြားလို့ရပါသလဲဆရာဘလို့မြင်ပါသလဲတို့ရဲ့လိုက်ပါဆောင်ရွက်မှုတွေနေရာရောဘလောက်တိုင်းဓာတ်ရှိပါသလဲဘလောက်ထိမျှော်မှန်းလို့ရပါလဲခင်ဗျ
ကျွန်တော်တို့ရဲ့ဒီနှစ်သုံးရက်တာနော်ဆွေးနွေးမှုတွေမှာကြည့်မယ်ဆိုရှင်လွှတ်တော်ကိုယ်စားလှယ်ရဲ့ဆွေးနွေးမှုကအရင်အားကောင်းပါတယ်တဲကြွမှုတွေရှိတယ်နိုင်ငံကိုပြောင်းပြင်တဲ့စိတ်ဓာတ်တွေရှိတယ်နောက်တော့သူတို့မိကွန်းနေရာလဲကြည့်မယ်ဆိုလို့ရှိရင်တကယ့်ကိုလေးလာထားပြီးတော့မိထားတဲ့မိကွန်းတွေပါတာလဲရှိမှာပေါ့နော်အဲ့တော့အဲ့ဒါတွေကိုကြည့်မယ်ဆိုရင်တော့ပညာရေးချင်းနဲ့တိုင်းတာလို့မရဘူးလို့ကျွန်တော်ပထမဆုံးပြောချင်ပါတယ်ဒါပေမဲ့နိုင်ငံတကာမှာကတော့ဒီလွှတ်တော်ကိုယ်စားလှယ်တယောက်ဖြစ်မယ်ဆိုရင်အနေဆုံးပညာရေးဘယ်လောက်ရှိရမယ်ဆိုတော့သတ်မှတ်ထားတယ်ဒါမှသာပညာရေးနဲ့နိုင်ငံရေးအတွေ့အကြုံကိုကျွန်တော်တို့ဒီဆက်ဆက်ပြီးတော့ဆုံးဖြတ်နိုင်မယ်လို့ယူဆပါတယ်အဲ့ဒါတွေကကျွန်တော်ဘယ်လိုနိုင်ငံမှာဖြစ်နိုင်လဲဆိုတော့ပညာရေးကိုဆုံးကန်းတိုင်အနောက်ရှက်မရှိဘဲနဲ့လေးလာတဲ့နိုင်ငံမျိုးမှာအဲ့လိုသတ်မှတ်တာရှိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့တိုင်းပြည်မှာကပညာရေးကိုလေးလာခြင်းတော့မှလေးလာခွင့်မရဘဲနဲ့ပညာသင်ကြားတဲ့အချိန်ထောင်ထဲရောက်ပြီးတော့ပညာရေးဒပိုင်းစဖြစ်တဲ့အရာတွေရှိပါတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်ရဲ့ပညာရေးစနစ်ကလေးလာခြင်းနဲ့လေးလာလို့မရဘဲနဲ့အနောက်ရှက်ခံရတဲ့ပညာရေးဖြစ်တဲ့အတွက်တချို့လွတ်တော်အမတ်တွေမှာဒါကြောင့်မလို့ဝယ်မရတာတွေဒါကြောင့်မလို့ကြောင်းမပြတာတွေရှိနိုင်ပါတယ်အဲ့တော့အဲ့ဒါမျိုးဆိုလို့ကျွန်တော်တို့ကနားလည်ပေးဖို့လိုအပ်တယ်ဗျအခုချိန်မှာတော့ကျွန်တော်တို့ဒီလိုမျိုးပညာရေးကမလုပ်နိုင်ပေမဲ့နောက်ပိုင်းမှာပညာရေးကို 专职，那个一对中的系列，六朵马蹄布王，六少奶呢，布木奥高呢，六朵皮喇叭里面，里面一路皮布这个嘞，那个嘛是多，比伢伊，那家嘛伊，西伯伊给啥，看那阿龙阿嘞，朋友都在铺路阿巴里面。
အခုကျွန်တော်တို့ဒီလွတ်တော်တရားမှာဆိုရင်မေးအများဆုံးနိုင်ထားတာ NLD ဖြစ်နေတော့လွတ်တော်ကိုယ်စားလှယ်တော်တော်အများများကလည်း NLD ပဲဖြစ်နေတယ် NLD အစုအဖွဲ့ကတစ်ဖွဲ့တမလို့သားအစုအဖွဲ့ကတစ်ဖွဲ့ဆိုတဲ့ဟာမျိုးလောက်ပဲထင်သာမြင်သာဆိုတဲ့ပုံစံမျိုးပါနေတယ်ပေါ့ဆရာအဲ့တော့ကြတော့ဒီလွတ်တော်ကိုယ်စားလှယ်တွေအနေနဲ့အချင်းချင်းဒီဥပဒေပြွေးမှာပဲဖြစ်စေအခြားကဏ္ဍတွေမှာထောက်ပြဆွေးနွေးဝေဖန်ပြီးတော့ပဲလွတ်တော်ထဲမှာလှုပ်ဆောင်နိုင်ပါမလားတပါတီတွေဖြစ်နေတဲ့အတွက်ကြောင့်သဘောထားတစ်ခုတည်းနဲ့ပဲဆောင်ရွက်သွားမယ့်ပုံစံမျိုးဖြစ်လာနိုင်ပါသလားဆရာဘယ်လိုသုံးသပ်ပါလဲမြတ်
အဲ့ဒီကိစ္စနဲ့ပတ်သက်လို့မနေ့ကကျွန်တော်ဆွေးနွေးကြတဲ့အာနာခွဲဝေရေးအပြန်အလှန်ထိန်းချုပ်ရေးဆိုတဲ့ကိစ္စမှလည်းတော်တော်ဆွေးနွေးဖြစ်ပါတယ်။အဲ့လိုသာမဖြစ်နိုင်ဘူးလားဖြစ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတော့မီးခွန်းနေလဲလွတ်တော်ကိုယ်စားလှယ်တော်တော်များရင်ထဲမှာရှိပါတယ်။အဲ့တော့ပါတီတရအနေနဲ့ကတော့သူ့ရဲ့နိုင်ငံရေးယက်တီအခြေအရဒါသွားတာဖြစ်ပါလိမ့်မယ်။ဒါပေမဲ့အဲ့နိုင်ငံရေးယက်တီချက်အကောင့်ထဲဖို့ဖို့အတွက်ဥပဒေနဲ့ပတ်သက်လာလို့ရှိရင်ဘယ်ဟာတွေပါတဲ့လဲဘယ်လိုပါတဲ့လဲဆိုတာနိုင်ငံရေးရဲ့ပါတီရဲ့ယက်တီချက်မဟုတ်ဘူးတဦးတယောက်ရဲ့ကျွမ်းကျင်မှုအဲ့ဒါနဲ့ပတ်သက်ပြီးတော့အကြံဉာဏ်အမြင်တွေကိုတော့တင်ပြခွင့်ရှိလို့ရှိရင်ဒါပါတီနဲ့မဆိုင်တော့ပါဘူးပါတီရဲ့လုပ်ငန်းစဉ်ကိုချမှတ်ပြီးတော့ပုံမှုအားကောင်းတဲ့ဥပဒေတွေပေါ်လာအောင်နောက်တစ်ခါပုံမှုအားကောင်းတဲ့အစီအစဉ်တွေပေါ်ပေါက်လာအောင်ကျွန်တော်မှားယွင်းနေတဲ့ဟာတွေဘယ်လိုပြန်ပြင်မလဲဆိုတော့ညှိညခုံညားမှုတော့လွတ်တော်အမတ်တဦးချင်းကနေလှုပ်ဆောင်မယ်ဆိုရင်ဒီမိုကရေစီဆိုတဲ့အတန်းရယ်ကျွန်တော်လွတ်လပ်စွာကွဲလွန်ခွင့်ဆိုတော့ကျွန်တော်အယူဆတွေပပျောက်သွားမှာမဟုတ်ပါဘူး
။ဆရာမြန်မာနိုင်ငံမှာလူခွင့်ရင်ကိုဦးဆောင်ပြီးလှုပ်ဆောင်နေတဲ့ဆရာတယောက်ဖြစ်တယ်ဆိုတော့ပြီးခဲ့တဲ့အစိုးရတပ်တန်းနဲ့ပြီးခဲ့တဲ့လွှတ်တော်တပ်တန်းမှာဆရာရဲ့ဒီဆောင်ရွက်ချက်တွေဟာဆရာမျှော်မှန်းထားသလောက်လှုပ်ဆောင်နိုင်ခဲ့ပါသလား။အခုလာမယ့်ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဦးဆောင်တဲ့အစိုးရနဲ့လွှတ်တော်တပ်တန်းမှာရောဆရာအနေနဲ့ဘယ်တိုင်းဓာတ်ဒီဆက်ပြီးဆောင်ရွက်ဖို့အတွက်မျှော်မှန်းထားပါသလဲဆရာ။
ကျွန်တော်တို့ကလူခွင့်ရေးလှုပ်ဆောင်တာဖြစ်တဲ့အတွက်တိုင်းပြည်ရဲ့လူခွင့်နဲ့ပတ်သက်ပြီးတော့အကုန်လုံးကျွန်တော်နဲ့ဆက်ဆက်နေပါတယ်ပြီးခဲ့တဲ့အစိုးရလက်ထက်မှာကျွန်တော်တို့အရင်ကတည်းကဆိုလို့ရှိရင်တိုးတက်မှုကတော့ကျွန်တော်တို့ခေါ်တွေ့တာရှိတယ်ဗျတိုင်မင်မှုတွေရှိပါတယ်ဆိုတာအရင်တော့ကျွန်တော်ဒါမျိုးတွေးခွင့်မရှိဘူးဒါပေမဲ့အရင်အစိုးရမှာဘာဖြစ်လဲဆိုတော့တွေးတဲ့ဟာတွေကတကယ်တမ်းကျွန်တော်တို့လေးလေးစားစားနဲ့တွေးတာလားကျွန်တော်တို့တင်ပြချက်တွေကလေးစားစွာနဲ့ထည့်သွင်းအသုံးချတာလားအဲ့ဒီဘက်မှာအားနေပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့တင်ပြတဲ့ချက်တော်တော်များများကတကယ်တမ်းမပေါ်ထွက်လာတယ်အများကြီးရှိတယ်ပေါ်ထွက်လာအောင်တော့တကယ်တမ်းအောက်ခြေမှာအသုံးမချတာအများကြီးရှိနေတယ်အဲ့ဒါကပြီးခဲ့တဲ့အစိုးရနဲ့လှုပ်ဆောင်တဲ့ခါမှာအခက်ခဲပါဒါပေမဲ့အခုတခါကြားလို့ရှင်တော့အခုကျွန်တော်တွေ့ရတဲ့အခြေအနေအထိပေါ့စိတ်တက်လည်းရှိတယ်ပြည်သူလူအတန်ကိုလည်းလှုပ်ဆောင်ရမယ်လှုပ်ဖို့အတွက်ပြည်သူလူကလည်းတာဝန်အနှမ်းထားတဲ့လှုပ်ပိုင်ခွင့်ရှိတဲ့လွတ်တော်တွေမှာကတော့ဒီအပိုင်းအားကောင်းလာလိမ့်မယ်ဒါပေမဲ့လွတ်တော်ဆိုတာနိုင်ငံတော်ရဲ့အုတ်မြစ်သုံးခုတည်းတစ်ခုပဲဖြစ်တယ်လွတ်တော်ဘလောက်အာကောင်အာကောင်အုတ်ချုပ်ရေးမန်တိုင်နဲ့တရားစီရင်မန်တိုင်မကောင်းလဲကျွန်တော်အကောင့်ထဲပို့လို့ရမှာမဟုတ်အဲ့တော့တစ်ဖက်မှာအာကောင်ပြီးတော့ကျန်တဲ့နှစ်ဖက်မှာအာနေလို့ရှင်လဲလူအခွင့်အရေးတတိုင်းပြည်လုံးကဏ္ဍအားလုံးမှာလွှမ်းခြုံမှာမဟုတ်ဘူးအဲ့ဒါကိုတော့ကျွန်တော်ဆက်ပြီးတော့ရင်ဆိုင်ရဖို့အစီအစဉ်တော့အခြေအနေတော့ရှိနေပါတယ်
ဟုတ်ကဲ့ RF ရဲ့ကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ပြောကြားခွင့်ရတဲ့အတွက်လည်းကျေးဇူးများကြီးတင်ပါတယ်